ီရန်ပေါ်မှာစီးပွားရေးတန်ခါအရေးယူမှုကိုမချခင်မှာပဲကြည့်ကြည့်တာတုံးမြင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပို့တဖူးနေမှာပြောကြားလိုက်ပါတယ်။အီရန်အစိုးရရဲ့နျူကလ িয়ার လက်နက်တီထွင်ထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့အတွက်ရည်ရွယ်တဲ့နိုင်ငံတကာ2015စာချုပ်ကိုအီရန်ကချိုးဖောက်ပြီးနျူကလ িয়ার ကိုအကြောင်းပြအကျက်ကင်နေတယ်လို့အမေရိကန်ကဆွဆွဲထားတယ်မှာအခုလိုပိတ်ဆို့ဒဏ်ခတ်မှုတွေတုံးမြင်ချမှတ်ဖို့သမ္မတထရမ့်ကပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကထရမ့်နှုတ်ထွက်ခဲ့တဲ့ဒီစာချုပ်ပေါ်ဆန့်သက်ချက်တွေကိုကျော်လွန်ပြီးယူရန်ရင်တန့်စင်မှုတွေလုပ်နေတာကိုအီရန်ဘက်ကဝန်ခံခဲ့ပြီးဖြစ်ပါတယ်။လွန်ခဲ့တဲ့6နှစ်နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ထုတ်ဆိုခြင်းကအီရန်ကိုပေးဆက်စရာရှိတဲ့ငွေကိုပြန်ပြီးပေးပါမယ်လို့သမ္မတအိုဘားမားအစိုးရနဲ့အင်ချင်ကနိုင်ငံကြေးဝန်ကြီးဖြစ်သူဂျွန်ကယ်ရီတို့သဘောတူခဲ့တဲ့ဒေါ်လာဘီလီယံပေါင်း150တန်ဖိုးရှိပြီးစိတ်ကိုမြန်ဖြစ်လာတဲ့သဘောတူမှုချက်ကိုလုံးဝချိုးဖောက်ရရောက်တဲ့အနေနဲ့အီရန်ဟာယူရေနီယံစန့်စင်မှုတွေကိုဖိဝတ်စွာပြုလုပ်နေတယ်လို့သမ္မတထရမ့်ကသူ့ Twitter ကနေထောက်ပြခဲ့ပါတယ်အီရန်နဲ့တူရဲ့နျူကလ িয়ার စီစဉ်ကိုတိုးချက်ဖို့လုံလောက်တဲ့အကြောင်းဘာမှမရှိဘူးလို့ဗီယက်နမ်မှာကျင်းပတဲ့ IAEA ကနိုင်ငံတကာနျူကလ িয়ার အေဂျင်စီအရေးပေါ်အစည်းအဝေးမှာအမေရိကန်ဘက်ကပြောဆိုလိုက်ချိန်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။အီရန်နဲ့လက်ရှိလှုပ်ဆောင်နေမှုတွေအားလုံးကိုရပ်ဆိုင်းလိုက်ဖို့နဲ့အရင်တိုင်းပြန်ဖြစ်အောင်နောက်ပြန်ဆုတ်ဖို့အတွက်အမေရိကန်ဆိုရကတောင်းဆိုနေတာဖြစ်ပါတယ်။